VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မမအသားကင်ပေးနိုင်တဲ့ဆက်ရုပ်တွေ၊ကြော်လော်ချက်ပြုတ်ပေးနိုင်တဲ့ဆက်ရုပ်တွေ၊ coffee ဖြော်ပေးနိုင်တဲ့ဆက်ရုပ်တွေ၊အရက်မျိုးစုံ cocktail အရက်ဆက်ပေးနိုင်တဲ့ဆက်ရုပ်တွေစသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာသုံးဖို့ရည်ရွယ်တည်ထွင်တဲ့ဆက်ရုပ်တွေအစုံရှိနေပါတယ်။ဒါရမကအကျွေးစီးထက်ဝယ်ရတဲ့အချိုရည်ဘူးအယောက်ဆက်လိုမျိုးအစားအစာကိုအသင့်ပြင်ဆင်ပေးတဲ့ဆက်တွေလည်းရှိပါတယ်။ဒါပေမဲ့ဒီဆက်မျိုးတွေကိုတိတ်ပြီးတွင်တွင်ကြဲကြဲသုံးကြသေးတာမဟုတ်ပါဘူး။ COVID ကရောဂါဖြစ်ချိန်ကစလို့ဒီလိုဆက်ရုပ်တွေကိုသုံးဖို့စိတ်ဝင်စားသူတွေများလာတယ်လို့ American ပြည်ထောင်စု California ပြည်နယ်က Miso Robotics ဆိုတဲ့ဆက်ရုပ်ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ် Bach Jordan ကပြောပါတယ်။အသားညက်ပါမုတ် Hamburger ဆိုင်တွေမှာအသားကင်တာအာလူကြောင်းကြော်တာတွေလုပ်ပေးနိုင်မဲ့ Flippy လို့နာမည်ပေးထားတဲ့ဆက်ရုပ်လက်တံကိုတည်ထွင်နေတဲ့ကုမ္ပဏီဖြစ်ပါတယ်
။ You know, since the pandemic, the potentialfor this technology and also the demand for it has increased exponentially.
ကယောဂါကြီးစာပြေခဲကဒီနည်းပညာအတွက်အလားအလာတွေအများကြီးရှိလာသလိုဒီနည်းပညာကိုသုံးကျင်သူတွေအများများလာပါတယ်။စက်ရုပ်တွေချက်ပြုတ်ပြီးတာကပိုပြီးဘေးကင်းတယ်၊မြန်ဆန်တယ်၊အထူးသဖြင့်ဆိုင်ဝန်တန်းတွေရှော့ချထားရတဲ့အခြေအနေမျိုးမှာစက်ရုပ်သုံးပြီးလုပ်ငန်းရပ်မသွားအောင်တွင်တွင်ကြကြလုပ်နိုင်ပါတယ်
။အဲ့ဒီ Flippy စက်ရုပ်လက်တံကြီးတစ်ခုကိုဒေါ်လာ3000ပေးရမှာဖြစ်ပြီးတော့ပြုပြင်ထိန်းသိမ်းစရိတ်ကတစ်လကိုဒေါ်လာ1500ဖြစ်ပါတယ်။American ပြည်နယ်73ပြည်နယ်မှာ hamburger ဆိုင်ခွဲပေါင်း350ကျော်ရှိတဲ့ White Castle ဆိုတဲ့ burger ဆိုင်ကြီးကတော့သူတို့ဆိုင်မှာ Flippy ဆက်ရုပ်လက်တံကြီးကိုအခုနှစ်2020စောင်းဥပောက်ကစပြီးတော့စမ်းသုံးတော့မှာပါဒီလိုစမ်းသုံးဖို့အတွက် White Castle နဲ့ Miso Robotics တို့ကြားမှာစကားပြောနေတာတစ်နှစ်လောက်ရှိနေပေမဲ့ COVID ကရောဂါဖြစ်လာချိန်မှာမြန်မြန်အကောင့်ထဲပို့ဖို့ဖြစ်လာရတယ်လို့ White Castle ကုမ္ပဏီဒုတိယဥက္ကဋ္ဌ Jamie Richardson ကပြောပါတယ်ချက်တဲ့နေရာမှာဆက်ရုပ်တွေကိုထားလိုက်တဲ့အတွက်ဆိုင်ဝန်တန်းတွေအနေနဲ့ဇပွဲကလထိုင်တွေပိုတက်တက်ရှင်းတာအော်ဒါလက္ခဏာတွေကိုပို့ပြီးလုပ်နိုင်မယ်လို့သူကဆိုပါတယ်
And it's actually something we don't view as a replacement for workers
ဆက်ရုပ်တွေကိုဝန်တန်းတွေနေရာမှာအစားထိုးတယ်လို့ကျွန်တော်တို့ကမမြင်ပါဘူးလုပ်ငန်းခွင်မှာပို့ပြီးတော့အလုပ်တွင်ကျအောင်ဆက်ရုပ်တွေနဲ့အားဖြည့်တယ်လို့ပဲမြင်ပါတယ်ချက်တဲ့ပြုတ်တဲ့နေရာမှာဆက်ရုပ်တွေကိုတုံးလိုက်တဲ့အတွက်ဝန်ထမ်းတွေကတခြားဝန်ဆောင်မှုပိုင်းကိုပို့ပြီးတော့အာရုံစိုက်နိုင်ကြမှာဖြစ်ပါတယ်
ကိုဗစ်ကရောဂါစဖြစ်ပြီးနောက်ပိုင်းမှာစားတောက်ဆိုင်တဲ့အရက်ပါတချို့ကဝန်ထမ်းတချို့ကူးလို့ဆိုင်တွေပြန်ပိတ်ရတာရှိပါတယ်။အစားအသောက်ဝယ်စားသူတွေဘက်ကလည်းအစားအသောက်ပြင်ဆင်ပေးသူတွေနဲ့ပတ်သက်လို့စိုးရိမ်မှုတချို့ရှိလာပါတယ်။ဒီလိုအခြေအနေမှာဆက်ရုပ်တွေကိုတုံးရင်စားသုံးသူတွေဘက်ကပို့ပြီးတော့စိတ်ချကြလိမ့်မယ်လို့လည်း White Castle Burger လုပ်ငန်းကြီးရဲ့ဒုတိယဥက္ကဋ္ဌ Richardson ကမြင်ပါတယ်။
That a touch-free environment is important to customers that we want to do
စားသုံးသူတွေအတွက်ကဘာနဲ့မှမထိတွေ့ရလေကောင်းလေပဲဆိုတော့ဒီလိုအပ်ချက်ကိုဖြည့်နိုင်မှုအတွက်ကျွန်တော်တို့ကနည်းပညာသုံးပြီးတော့အတတ်နိုင်ဆုံးဆက်ရုပ်တွေနဲ့အားဖြည့်တာမျိုးလုပ်ချင်တာပ
ါအစားအသောက်ရောင်းသူတွေဝယ်သူတွေကြားထိတွေ့ဆက်ဆံမှုနည်းနိုင်သမျှနည်းအောင်လုပ်နေကြတဲ့အခြေအနေမှာဝန်ထမ်းလုံးဝမလိုတဲ့ဆက်ရုပ်သုံးဆိုင်လေးတွေကိုအာရုံစိုက်လာကြပါတယ် Blended ဆိုတဲ့ Silicon Valley ကတက်တစ်ဆဆက်ရုပ်ကုမ္ပဏီကတော့လူလူချင်းထိတွေ့စရာလုံးဝမလိုဘဲတည်တည်ဖြော်ရည်ဖြော်ပြနိုင်တဲ့ဆက်ရုပ်ကိုတည်ထွင်ထားပါတယ်ဆက်ရုပ်လို့ပြောမယ့်အစားဆက်ရုပ်ဆိုင်ကအသေးစားလေးလို့ပြောရင်ပုံမှန်ပဲထင်ပါတယ
် So Blended is a completely autonomous and contactless robotic kiosk
Blended ဆက်ကလူလုံးဝမလိုဘဲလက်လက်ဆက်ဆက်ရတာရှိတဲ့တည်တည်ဖြော်ရည်ကိုဆက်ရုပ်ကဖြော်ပေးမယ်ဆိုင်အသေးစားလေးဖြစ်ပါတယ်ကိုကြိုက်တဲ့အသီးနှံတွေကို touch screen ပေါ်မှာစိတ်ကြိုက်ကိုယ်ရရွေးချယ်ပြီးဖြော်ရည်မှာတောင့်နေမဲ့ဆိုင်လေးဖြစ်ပါတယ်
Blended company ကိုတည်ထောင်သူအမှုဆောင်အရာရှိချုပ် Vipin Jain ဖြစ်ပါတယ် Food Court တွေမှာတွေ့ရတဲ့ဆိုင်ငန်းတစ်ဆိုင်စာလောက်ရှိတဲ့ဆိုင်လေးမှာ Blended ဆက်ရုပ်လက်တံကအသီးတွေကိုသူ့ဘာသာရွေးချယ်ပြီးတော့ဖြော်ရည်ဆက်ထဲရောထဲဖြော်ပေးပါတယ်ဆက်ရုပ်ဆိုင်မှာ order လက်ခံနိုင်တဲ့ touch screen ပေါ်ကနေပဲဖြစ်ဖြစ် smartphone app ပေါ်ကနေပဲဖြစ်ဖြစ်ကိုကြိုက်တဲ့တည်တည်မျိုးစုံကိုမှာပြီးတော့ဖြော်ရည်ကိုစောင့်ယူရုံပါပဲ order လက်ခံတဲ့ဝန်ထမ်းမလိုသလိုဖြော်ရည်ဖြော်ပေးတဲ့ဝန်ထမ်းလည်းမလိုပါဘူးကုန်သွားတဲ့တည်တီးတွေကိုသူ့နေရာမှာသူပြန်ဖြည့်ပေးဖို့ပဲလိုပါတယ်။အဲဒီလိုမျိုးအလိုအလျောက်တည်တီးဖြော်ရည်ဖြော်ပေးတဲ့ blended ဆက်ရုပ်ဆိုင်လေးတွေကိုကက်ယောဂါမတိုင်ခင်က San Francisco မြို့တဝိုက်မှာသာတွေ့ရပေမဲ့အခုတော့စျေးရုံတွေ၊ကုမ္ပဏီရုံတွေ၊ဈေးဆိုင်တွေ၊ shopping mall တွေမှာ blended တည်တီးဖြော်ရည်ဆက်ရုပ်ဆိုင်တွေထားဖို့အတွက် blended ကုမ္ပဏီနဲ့ဆွေးနွေးမှုတွေလုပ်နေကြပါပြီ။ blended လိုပဲအယွက်ဆိုင်မျိုးစုံကိုရောစားကြတဲ့ဆလတ်ကိုအလိုအလျောက်ပြင်ဆင်ပေးနိုင်တဲ့ဆယ်လီဆိုတဲ့ဆက်ရုပ်ကိုလိုချင်လို့စုံစမ်းသူတွေပုံများလာတယ်လို့တီထွင်ထားတဲ့ Chowbotic ကုမ္ပဏီကပြောပါတယ်ဒီကုမ္ပဏီကလည်း American ပြည်ထောင်စု California ပြည်နယ်ထဲမှာပဲအခြေစိုက်ပါတယ်ဆယ်လီဆက်ရုပ်ကတော့ရေခဲတက်တာတစ်ခုစာလောက်အရွယ်ရှိပါတယ်အဲဒီဆက်မှာလည်းသူ့ရဲ့ touch screen menu ပေါ်ကနေကိုစားချင်တဲ့အမဲကိုရွေးချယ်မှားလိုက်တာနဲ့အလိုအလျောက်ရောပီးသားဆလတ်တစ်ပွဲကိုပြင်ဆင်ပေးမှာဖြစ်ပါတယ် အမေရိကန်ဒေါ်လာ3000ခွဲကျတဲ့ဒီဆက်ရုပ်ဆိုင်လေးတွေကိုကိုဗစ်ကရောဂါမဖြစ်ခင်တုန်းကဆေးရုံတွေတက္ကသိုလ်ကျောင်းတွေမှာထားဖို့ဆက်ပေါင်း100ကျော်ပဲရောင်းနိုင်ခဲ့တာပါအခုတော့ဆက်ရုပ်ဆိုင်အယောက်က60ရာခိုင်နှုန်းအထိတက်သွားတယ်လို့အမှုဆောင်အရာရှိချုပ် Rick Wilmer ကပြောပါတယ်
It's food automation and it's definitely coming and COVID's going to accelerate it
စားသောက်ပြင်ဆင်ပြီးတဲ့ဆေးရုံမျိုးတွေကိုတုံးလာကြမှာသိကြပါတယ်ကိုဗစ်ကြောင့်မလို့ပူတော်မှမြင်မြန်တုံးလာကြပါလိမ့်မယ်ကိုအတွက်စားတော့ပြင်ဆင်ချက်ပြုတ်ပြီးရသူစီကားတဆင်ယောဂရီကူးမလားဆိုတဲ့စိုးရိမ်မှုတွေကရှိနေကြတာကိုဒါကြောင့်မလို့လူတွေနေရာမှာဆက်တွေနဲ့အစာထိုးလိုက်လို့ရှင်စားသုံးသူတွေဘက်ကပိုပြီးတော့ဘေးကင်းတယ်လို့ခံစားကြပါလိမ့်မယ
်အခုလိုအစာတောက်တွေကိုအစ်စ်ပြင်ဆင်ပေးနိုင်တဲ့ဆက်ရုပ်တွေဆက်ရုပ်ဆိုင်လေးတွေကိုဗစ်ကြောင့်ပိုပြီးတော့အလုပ်ဖြစ်လာတာတွေ့နေရပေမဲ့ရေရှည်မှာတော့အောင်မြင်ပါမလားလို့မေးခွန်းထုတ်နေကြသူတွေလည်းရှိပါတယ်ကယ်လီဖိုးနီးယားအခြေစိုက် Institute for the Future ဆိုတဲ့သုတေသနလုပ်ငန်းကအနာဂတ်အစားအသောက်ဆိုင်ရာလည်လာသူ Max Adler ကလည်းအဲ့ထဲမှတယောက်ပါပါတယ
်။ To me the value proposition kind of works but I'm still skeptical that
ဆေးရုံတွေလုံနိုင်မယ်ဆိုတာကိုတော့ကျွန်တော်လက်ခံပါတယ်။ဒါပေမဲ့သူတို့အရန်အောင်မြင်မယ်လို့တော့မထင်ပါဘူး။ကယောဂါဖြစ်နေချိန်မှာအောင်မြင်မယ်ဆိုတာမှန်ပေမဲ့ခဏလေးတွင်ပေါ်လာကြသလိုမကြခင်မှာပျောက်သွားကြပါလိမ့်မယ
်။အစားကောင်းတစ်ခုဖြစ်ဖို့အသေးအချာရွေးချယ်ချက်ပြုတ်ပြင်ဆင်ပေးတဲ့စဖို့မှုတွေကိုတော့ဒီဆေးရုံတွေကအစားထိုးနိုင်မှာမဟုတ်ဘူးလို့သူကလက်ခံထားတာပါ။လူတွေမလို့ပဲဆက်တွေသုံးပြီးတော့အစာအသောက်တွေကိုပြင်ဆင်ပေးတာမျိုးကိုအလွဲတကူအသင့်စားအစာအသောက်တွေရောင်းကြတဲ့ fast food ဆိုင်မျိုးတွေဆေးရုံတွေကျောင်းတွေ shopping mall တွေမှာပို့ပြီးတော့တွေးလာရနိုင်တာကတော့တေချာပါတယ်ရှင်ကျွန်မစူမြတ်မှပါ